အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကြောက်စိမ့်လုပ်ငန်းမှာတမတော်အရာရှိတွေ၊ကုမ္ပဏီပိုင်ရှင်တွေနဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကအများဆုံးအကျိုးခံစားနေကြပါတယ်။ဒါပေမဲ့ပြည်သူတွေထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေဘဝနဲ့ညီကုန်းချုပ်နေရကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
လုံးလေး2019ဇန်နဝါရီလ30ရက်နေ့မှာပြည်အောင်စုလွှတ်တော်ကပြဋ္ဌာန်းတဲ့မြမကြောက်စင်းကျန်ကဥပဒေမှာကြောင်းပြက်လုပ်ငန်း3မျိုးကိုအတိအမှတ်ပြုထားပါတယ်။ငါးဧကရဲမပေါ်တဲ့လုတ်ကွက်မှာ3နှစ်တူဖို့ခွင့်ရတဲ့အလတ်စားလုပ်ငန်း၊2ဧကရဲမပေါ်တဲ့လုတ်ကွက်မှာ2နှစ်တူဖို့ခွင့်ရတဲ့အသေးစားလုပ်ငန်း၊3ဧကရဲမပေါ်တဲ့လုတ်ကွက်မှာ2နှစ်လုတ်ခွင့်ရတဲ့လက်လုတ်လက်စားလုပ်ငန်းစတဲ့လုပ်ငန်း3မျိုးဖြစ်ပါတယ်။ဥပဒေပုံမှန်44အရာအလုံတမားကျမ်းမာရေးအန္တရာယ်ကင်းရှင်းရေးမတော်တဆဖြစ်ပွားမှုကာကွယ်ရေးပဝင်းရှင်ထိခိုက်ပျက်စီးမှုစစ်ဆေးရေးစတာတွေကိုလုပ်ဖို့တပ်ထုတွင်ဦးစီးဌာနမှတာဝန်ရှိပါတယ်။ဒီဥပဒေမတိုင်မီ2016ဇူလိုင်လမှာကျောက်စိမ့်တူခွင့်လိုင်စင်တက်တန်းတိုးမြင့်နဲ့အသစ်ထုတ်ပေးမှုကိုအစိုးရကခေတ္တရပ်ဆိုင်းလိုက်ပါတယ်။ဒါပေမဲ့အနည်း20ကျော်တူးဖော်ခဲ့တဲ့ဒဏ်ကိုဖားကရရနာမီခန်းနေရပါပြီ။ဖားကကိုပြတ်တန်းစီစင်းတဲ့ဥရုချောင်းနဲ့ချောင်းလက်နဲ့တွေမှာစွန့်ပစ်တဲ့ရေစာတုံချမှုကြောင့်ချောင်းကျန်းပြင်ပေ20လောက်မြင့်လာပြီးချောင်းလက်တဲ့တဝက်ကျော်လောက်တိမ်ခေါသွားတာကြောင့်ရေရှာမှုရေရုညံ့မှုနဲ့ကြုံတွေ့နေရပါတယ်
။ဖားကကြောင်စိန်လုတ်ကွက်တွေမှာမြေပြူရာဟာမကြာခဏကြားနေရတဲ့သတင်းဖြစ်ပါတယ်။အခုချိန်ထိတည်ဆုံးသူပေါင်း900ကျော်မကရှိနေပြီလို့ခန့်မှန်းပါတယ်။စွန့်ပစ်မြေစာဘုံတွေဟာအလွန်မြင့်မားတဲ့အတွက်မိုးသဲထန်တဲ့အခါနဲ့ကုမ္ပဏီတွေကမိုင်းဖောက်ခွဲတဲ့အခါမြေပြိုကျတာကြောင့်ကုမ္ပဏီဝန်ထမ်းရောရေမစေးကြောက်ရှာဖွေသူတွေပါမြေစာဘုံပြိပြီးတည်ဆုံးကြရပါတယ်။အကြီးစားကြောင်စိမ့်လုပ်ငန်းမရှိအောင်ခွင့်ပြုတဲ့လုပ်ကွက်ကိုကန့်သတ်ထားပေမဲ့ကုမ္ပဏီတွေဟာအသေးစားအလက်စားလုပ်ကွက်တွေကိုရယူနိုင်တာမို့ကုမ္ပဏီတစ်ခုတည်းလုပ်ကွက်အများအပြားရနေတာမျိုးလည်းရှိပါတယ်။လိုင်စင်သက်တမ်းအတွင်းအမျက်ထွက်ဖို့အရေးကြီးတာကြောင့်ရေစာကိုစီးမဲ့ကမ်းမဲ့စွန့်ပစ်ရာကရေစာပုံတွေအစမတန်ကြီးမားလာတာဖြစ်ပါတယ်။ကုမ္ပဏီတွေကစွန့်ပစ်တဲ့ရေစာပုံမှာအဖို့တန်ကြောင်းမြေရတနာတွေရှိနေနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ကြောက်ရှာဖွေသူတွေကိုရေမစေးသမားတွေလို့ခေါ်ကြပါတယ
်။ကြောက်စိမ့်လောက်ွက်နဲ့မလွတ်ကင်းတဲ့ကြေးရွာတွေကိုကုမ္ပဏီကရောကြေးပေးပြီးရွှေ့ပြောင်းခိုင်းပါတယ်။အင်းအချင်းတွေကိုလိုက်ပြီးတအိမ်ကို15သိန်းနဲ့သိန်း30အကြာရောကြေးပေးပါတယ်။ရွာသားအများစုဟာရေမစေးကြောက်ရှာဖွေပြီးအသက်မွေးဝမ်းကြောင်းပြုကြသူတွေဖြစ်ပါတယ်။အခြားဒေသကလာတဲ့ရေမစေးသမားတွေထဲမှာရခိုင်ပြည်နယ်ကအများဆုံးဖြစ်တယ်လို့သိရပါတယ်။ကြောက်စိမ့်နယ်မြေမှာအလုပ်လုပ်သူပေါင်း3သိန်းကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ရေမစေးကြောက်ရှာဖွေသူထဲမှာအချို့အမြတ်ခံစားရသူဟာအလွန်နည်းပါတယ်။တမတော်အရာရှိတိုင်းရင်းသားလက်နက်ကိုင်နဲ့ပုဂ္ဂလိကကုမ္ပဏီတွေအများဆုံးအကျိုးခံစားရပါတယ်။
KIA ကချင်လွတ်မြောက်ရေးတပ်နဲ့မြန်မာတပ်မတော်တို့1994မှာအပြစ်ခတ်ရန်စဲချိန်ကစပြီးပြန်လည်ပြစ်ခတ်ကြတဲ့2011ခုနှစ်ထိ18နှစ်လုံးလုံးစိတ်ကြိုက်ကြောင်စိမ့်တူးဖော်လာကြတာမို့ဖားကန်ဒေသရဲ့ပထဝီအနေထားဟာလုံးဝပြောင်းလဲသွားပါတယ်။ KIA လုတ်ပန်ခွင့်ရောနေသွားပြီးတပ်မတော်လွှမ်းမိုးမှုပိုများပြားလာပါတယ်။စစ်အစိုးရကတပ်တူတွင်လိုင်စင်ချပေးတာမို့စစ်အစိုးရနဲ့နီးစပ်တဲ့အတိုင်းဝိုင်းဟာအများဆုံးအကျိုးခံစားရပါတယ်။ပြည်သူလူထုကတော့ရေမစေးသမားဘဝအဖြစ်နဲ့ယက်တီကြရပါတယ်။ရေမစေးသမားတွေတွေ့ရှိတဲ့ကြောက်မြက်ကိုလော်ပန်းဆိုသူတွေကဝေယူကြပါတယ်။ဒါကြောင့်ရေမစေးသမားနဲ့လော်ပန်းဟာအပြန်အလှန်မှီခိုနေရတဲ့သဘောလည်းရှိပါတယ်။ကြောက်စိမ့်နေမြေမှာအစိုးရကအလုတ်ကင်ဖန်တီးပေးနိုင်တာမဟုတ်ပါဘူး
။2019ကြောက်မြက်ဥပဒေကပြဋ္ဌာန်းတဲ့လက်လုတ်လက်စားလုပ်ခွင့်ကိုဖခန်ရန်နာနေမြေမှာလုံးရတဲ့နှစ်မတ်လကပထမဦးဆုံးရောင်းချတဲ့အခါစိတ်ဝင်စားသူနည်းနေပါတယ်။လုတ်ခွက်တစ်ခွက်မှာကြက်ငွေ6သိန်းဝယ်ရင်းနှီးရမှာကိုတွတ်ဆုံနေကြဝင်ရပါတယ်။လုတ်ခွက်300ကျော်မှာ30ရာခိုင်နှုန်းသာဝယ်ကြပါတယ်။ဘာကန်ရန်နာမြေမှာကြောက်စိမ့်ကူဖို့ခွင့်ပေးထားတဲ့မြေဧက3တန်းနီးပါးရှိရောင်းသိရပါတယ်။2019ကြောင်းမြတ်ဥပဒေမှာအကြီးစားလုပ်ငန်းကိုအတိအမှတ်မပြုပါဘူး။အလစားအသေးစားနဲ့လက်လုတ်လက်စားကူတာအတိအမှတ်ပြုပါတယ်။ NLD အစိုးရမတိုင်မီကဧက50တရာရှိတဲ့လုပ်ငန်းကြီးတွေ ကျိုးရာကွယ်ပြောက်သွားရင်မြေပြုံးမှုတည်ကျပြည့်စုံမှုပပျောက်သွားမယ်လို့ယူဆကြပါတယ်။ဆေးရန်တရားကြီးတွေတုံးတဲ့ကုမ္ပဏီတွေစနစ်တကျမလုပ်တဲ့အတွက်မြေပြုံးရတာဖြစ်လို့ကုမ္ပဏီကြီးတွေနဲ့သူတို့ကိုကြီးကြတဲ့ဝန်ကြီးဌာနတွေမှာတာဝန်အစီအစဉ်ဖြစ်တယ်လို့ကချင်တရင်ဌာနကဆိုပါတယ်။ကျောက်ဆင်းမြေဟာလိုင်စင်ရလူတာကွင်းဆိုတဲ့လှူရှားမှုကိုလွန်ခဲ့တဲ့ဇူလိုင်လကစပြီးဒေသ